ကျမ်းမာတော်မူပါစေတူတော်မောင်ရေအမှုပညာအမျိုးအစားများစွာရှိတဲ့နဲ့ကတ်တွန်းဟာနိုင်ငံတစ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးနဲ့အခြားကဏ္ဍအသီးသီးမှရှိတဲ့အာသာချက်အားနည်းချက်လိုအပ်ချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံကောင်းဆောင်တွေကအစကတ်တွန်းတွေကပြောပြနေတဲ့အခြေအနေရရက်ကိုလေ့လာဆောင်ကြည့်ဖတ်ရှုမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ခုတစ်ပတ်မှာတော့လူကြိုက်များစိတ်ဝင်စားခဲ့ကြတဲ့တကွက်ကတ်တွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်ကွယ်ပထမတကွက်ကတ်တွန်းကလေးမှာတော့တရားရုံးရောက်နေတဲ့တရားခဏ်ကတရားသူကြီးကိုပြန်ပြီးဇောရကတက်နေတဲ့ပုံကိုစွဲထားတာပါတရားခဏ်ဇောရကတက်နေတာကအတေးဖြတ်မှုဆိုတော့အဓိပ္ပာယ်မရှိပါဘူးဗျာတခြားအမှုပြောင်းပေးပါတဲ့ဒီတော့တရားသူကြီးကအေးဘာဖြစ်လို့လဲလို့ပြန်မေးပါတယ်ဒီတော့တရားခဏ်ကခမည်းတော်မှဖြတ်เสียအတေးမှမရှိတာတဲ့တိတ်ကိုကောင်းမွန်ထိမိလာတဲ့တကွက်ကတ်တွန်းကလေးပါပဲငါတူညာတချောင်းတဲ့နဲ့အရင်အနာရှင်လက်ထက်ကလူတွေကိုရောတရားစင်ရေးမနိုင်ကိုပါရောပြီးပစ်ထက်လိုက်တာပါတည်တဲ့အတိုင်းပဲအရင်အနာရှင်ခေတ်ကအုပ်ချုပ်သူတွေဟာယဟန်ပြည်သူတွေနဲ့ကျောင်းသားတွေကိုနှီးမျိုးစုံနှိပ်စက်ပြီးတိုင်းပြည်ကိုအမွဲကအမွဲဆုံးကြောက်ထရီကြောက်အောင်ဆွဲခေါ်ခဲ့ကြတယ်တိုင်းပြည်ဗန္ဓာကိုလည်းကိုယ့်ကိုယ်ပိုင်ပစ္စည်းလိုထင်းသလိုသုံးဆွဲခဲ့ကြတယ်ဒါပေမဲ့တယောက်ယောက်ကအမှန်တရားကိုဝေဖန်ထောက်ပြလိုက်ရင်သူတို့ဂုံတိတ်ခါကြအစင်းအောင်လုပ်တယ်အတေးဖြတ်တယ်ဆိုပြီးဝေဖန်တဲ့သူတွေကိုတရားပြန်ဆွဲသေးတာမဟုတ်လားဒါကိုကတ်တွန်းဆရာကထိထိမိမိတယောရေးသားထားခဲ့တာပါနောက်တကွက်ကတ်တွန်းကလေးမှာတော့ခေါင်းပေါင်းပေါင်းထားတဲ့လူတယောက်ကအိတ်အိတ်ကိုထန်းထားပြီးစွန့်ဦးတီထင်ပွဲရှိတယ်ဆိုလို့လာပြတာမိသေးလားဟင်လို့မေးနေတဲ့ပုံမှာသူထန်းထားတဲ့အိတ်ကြီးမှာလေလုံးဆိုတဲ့စလုံးကြီးကိုရေးထားပါတယ်ဒီတကွက်ကတ်တွန်းကလေးဟာလည်းတိတ်ကိုထိမိလာပါတယ်ငါတူမင်းသိတဲ့အတိုင်းပဲအရင်အစိုးရလက်ထက်ကအုပ်ချုပ်သူတွေဟာဝဇတ်ထဲရှိသည်မြစိတ်ထဲရှိသည်မြကိုအထိန်ကုန်မဲ့ဗျံပရာပြောခဲ့ကြတယ်။သူတို့ပြောခဲ့သည်မြဟာပြည်သူတွေအတွက်အကောင်းဆုံးရဲစရာပြက်လုံးတွေလိုဖြစ်ခဲ့ကြရပါတယ်။အခုပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့အစိုးရသည့်လက်ထက်မှာတော့အရင်လူတွေလိုပြက်လုံးမထုတ်တော့ဘူးလို့ထင်ခဲ့ကြပေမဲ့ထူးမခြားနာပဲပြက်လုံးထုတ်တဲ့သူတွေလေကြီးမိုးကြီးပြောတဲ့သူတွေရှိလာပြန်ပါတယ်။ရန်ကုန်မြို့ကြီးကိုနေချင်းစပွဲမြေအောင်မြို့တော်ကြီးဖြစ်အောင်ဖန်တီးပြမယ်လို့ညမစီးပွားရေးဂျက်လီရင်ကဲတို့အချိန်အဟုန်နဲ့ပြန်တက်တော့မြည်လို့ဧရာဝတီတိုင်းကမြို့ကြီး6မြို့ကိုမိုးပြန်အဝေးပြေးလမ်းမကြီးနဲ့ဆက်သွယ်ဖောက်လုပ်ပြစ်မယ်လို့ YBS ကို3ညထဲနဲ့အောင်မြင်အောင်အကောင့်ထဲပေါ်နိုင်ခဲ့တယ်လို့စင်ကာပူနိုင်ငံကြီးကိုကြော်တက်ပြမယ်လို့ပြောပြီးပြည်သူတွေကိုအပြင်းပြအောင်ထက်ပြီးဖျော်ဖြေခဲ့ကြပြန်ပါတယ်အဲ့ဒီလေကြီးမိုးကြီးအပြောတွေကိုကတ်တွန်းဆရာကထိထိမိမိတယောထားတာပါနောက်တစ်ကွက်ကတ်တွန်းကလေးမှာတော့တရားသူကြီးတယောက်ကိုပြည်သူတယောက်ကမေးခွန်းထုတ်နေတဲ့ပုံကိုစွဲထားတာပါမေးထားတဲ့မေးခွန်းကတရားသူကြီးရဲ့စင်ကျင်နှုံတရားကဘဲပေါ်မှာမူတည်နေပါတည်းတဲ့တရားသူကြီးကဘာမှအပြန်မပြောဘဲအပေါ်ကိုလက်ညှိုးထိုးပြနေတဲ့ပုံကိုကတ်တွန်းဆရာကစွဲထားတာပါဒီတကွက်ကတ်တွန်းကလေးဟာလည်းတရားစီရင်ရေးကိုအာဏာရှင်တွေကအခုချိန်ထိဝင်ရောက်ဆွတ်ဖက်နေတာကိုလည်းပေါ်လွင်စေခဲ့ပါတယ်အမှုတစ်ခုမှာအာမခံပေးမပေးဆိုတာတရားသူကြီးရဲ့စင်ကျင်နှုံတရားနဲ့တာသက်ဆိုင်တယ်လို့ပြောနေပေမဲ့အမှုသွားအမှုလာခြင်းအတူတူကြံတဲ့သူတွေကအာမခံရပြီးအာဏာရှင်တွေကတရားဆွဲခဲ့တဲ့အမှုဆိုအာမခံမရတော့ပါဘူးပြီးတော့တခြားမှုတွေဆိုရင်လည်းထို့အတူပဲပြီးကြတဲ့ရက်ပိုင်းလေးကပဲနာမည်ကြီးအစိုးရနှစ်ယောက်မူရည်ရန်ကားပြီးကားမှန်ကိုပစိန်နဲ့ခွဲခဲ့အားနှွဲတဲ့မိန်းကလေးကိုကိုထီးလက်ရောက်လက်သီးနဲ့ထိုးခဲ့ပေမဲ့အခင်းဖြစ်ပြီးနောက်တနေ့မှပဲချက်ချင်းပဲအာမခံရခဲ့ပါတယ်အာနာရှိတဲ့သူတွေနဲ့ပိုက်ဆံရှိတဲ့သူတွေဘက်မှသာတရားဥပဒေကရပ်တည်နေတယ်လို့ပါပဲအာနာရှင်တွေကိုဝေဖန်ရေးသားရင်တော့ကိုပြောတဲ့စကားဟာဘယ်လိုပဲအမှန်တရားဖြစ်နေပါစေကိုဘက်ကခိုင်လုံတဲ့ဥပဒေအကြောင်းအရာနဲ့ကာကွယ်နိုင်ပါစေအာမခံမရတော့ပါဘူးဒါကြောင့်ကတ်တွန်းဆရာကတရားသူကြီးရဲ့စင်ကျင်ညုံတရားဟာအပေါ်ကအာဏာရှင်တွေပေါ်မှာပဲမူတည်နေပါတယ်ဆိုပြီးတရားသူကြီးလက်ညှိုးအပေါ်ကိုထိုးပြနေတဲ့ပုံကိုဆွဲပြီးတယောခဲ့တာပါ။နောက်တစ်ကွက်ကတ်တွန်းကလေးမှာတော့ရဲတယောက်ကိုအမျိုးသမီးတယောက်ကမေခွန်းထုတ်နေတဲ့ပုံကတ်တွန်းဆရာကဆွဲထားတာပါ။အမျိုးသမီးမေခွန်းထုတ်နေတာကကျုပ်တို့ကိုမြေခွက်ရောင်းသွားတဲ့သူတွေရောအေးမိဘူးလားတော့တဲ့။ဒီတစ်ကွက်ကတ်တွန်းကလေးကလည်းထိကျက်ပြင်းလှပါတယ်။တီးတဲ့အတိုင်းပဲအခုရန်ကုန်မြို့နဲ့လှေကူးမြို့ကြားကရှိတဲ့ကျူးကျော်ဆိုတဲ့အိမ်တွေကိုစီမံချက်နဲ့ဖျက်ဆီးရေးယူနေပါတယ်။အဲ့ဒီမှာအမှန်တကယ်ကျူးကျော်သူတွေလည်းရှိသလိုလယ်မြေတွေကိုအကွက်ရိုက်စာရွက်စာတမ်းအတူနဲ့ရောင်းချသွားတာကိုခံလိုက်ရတဲ့သူတွေလည်းရှိနေပါတယ်။တချို့အငိမ့်စားဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့ဝင်ငွေနှိမ့်တဲ့ခြေကံလူတန်းသားတချို့လည်းပါဝင်နေပါတယ်။သူတို့ကိုအကွက်ရိုက်ရောင်းချသွားတဲ့သူတွေထဲမှာကြေးရွာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌနဲ့အတွင်းရေးမှူးဆိုသူတွေလည်းပါဝင်နေပါတယ်။လိန်လယ်ရောင်းချသွားတဲ့သူတွေကငွေထုတ်ပိုက်ပြီးအမျက်ထွက်နေချိန်မှာလိန်လယ်ခံရသူတွေကတော့ဘဝပြက်ပြီးအချိန်မဲ့အနေမဲ့ဖြစ်နေကြရပါတယ်အမှန်ကအနဲ့ထွန်းရမဲ့ကိစ္စကိုပစိမ့်နဲ့ပေါက်နေကြတာပါအစိုးရပိုင်းမြေတွေမှာ တရားမဝင်အကွက်တွေရိုက်ပြီးရောင်းချနေတာကိုဌာနဆိုင်ရာကတာဝန်ရှိတဲ့သူတွေသိနေကြပေမဲ့တစုံတရာအရေးယူတားဆီးမှုမျိုးမပြုလုပ်ခဲ့ကြပါဘူးအကွက်ရိုက်ရောင်းထားတဲ့မြေရဲ့အရှိမတစ်ပုံဝါးပုံတွေပုံပြီးလူသိရှင်ကြအိုးအိုးကြက်ကြက်ဆောက်လုပ်ခဲ့ကြပေမဲ့တားဆီးအရေးယူတာတစုံတရာသတိပေးကန့်ကွက်တာမျိုးလည်းမလုပ်ခဲ့ကြပါဘူးအချို့စီးပွားပြစ်ကျူးတွေဆိုတဦးရီးကပုံစံတူအိမ်ပေါင်းများစွာကိုဆောက်လုပ်ထားတာပါဒါကိုအစောကတည်းကအရေးယူမှုကြိုတင်သတိပေးတားဆီးမှုမပြုလုပ်ခဲ့ကြပဲအခုလိုအိမ်တော်စုပေါင်းများစွာအခြေတည်လာတော့မှအရေးယူဖျက်သိမ်းနေတာဟာအဲ့နဲ့ထွန်းရမယ့်အနေအထားကိုပစိန်နဲ့ပေါက်နေတာနဲ့အတူတူပါပဲခုထိလည်းလိန်နယ်ရောင်းချသွားတဲ့သူတွေကိုဖမ်းဆီးအရေးယူတာမျိုးလဲမကြားမိသေးပါဘူးငါတူတို့ကိုဖမ်းဆီးအရေးယူပြီးလိန်နယ်ရယူသွားတဲ့ငွေတွေကိုပြန်ပြီးရော့ကျေးပေးစီတာအစိုးရကအတိုင်းအတာတစ်ခုအထိတာဝန်ယူဖြည့်ရှင်းပေးတာမျိုးလုပ်ပေးတင်ပါတယ်လို့အကြံပြုရင်းဒီတစ်ခွက်ကာတုန်းကလေးနဲ့ပဲနားလိုက်ပြစေငါတူမင်းနဲ့အရင်ငါးစီစာပြန်ပါချစ်လာစွာသောမင်းရဲ့အဖဆန်နီဦး